ကမ္ဘာတဝန်းမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂကသတိပေးချက်ထုတ်ပါတယ်။သတင်းလွတ်လပ်ခွင့်ဟာကမ္ဘာနေရာတိုင်းမှာတိုက်ခိုက်ခံရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာပြောဆိုလိုက်ပြီးသတင်းထောက်တွေပြစ်မှတ်ထားတိုက်ခိုက်ခံရတာနဲ့မဟုတ်မမှန်သတင်းမှဖြန့်ချီတာအပေါ်မှာလည်းရှုတ်ချပါတယ်။သတင်းမှန်တွေဟာမဟုတ်မမှန်လှုပ်ကြံပြောဆိုတာတွေနဲ့အမုန်းစကားတွေရဲ့ချင်းချောက်မှုကိုခံရပြီးအချက်အလက်နဲ့စိတ်ကူးပုံပြင်တွေရဲ့ကြားသိပ္ပံနဲ့မှန်းစာပြောဆိုမှုတွေကြားကနေစည်းမြင့်တွေကိုမှုံဝါအောင်လုပ်ဖို့ကြိုးစားနေတယ်လို့အတွင်းမှုချုပ်ကပြောပါတယ်။တချိန်ကမှပဲ HRW လူအခွင့်ရေးစောင့်ချက်မှုအဖွဲ့ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ရေးထုတ်ပြန်ကြေညာတဲ့သတင်းစုတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရေးသားဖော်ပြခဲ့တဲ့သတင်းတွေလည်းပါဝင်ပါတယ်။ဟောင်ကောင်မှာကျင်းပတဲ့ COVID-19 ကြိမ်းမြောက်ကူးစက်မှုလှိုင်းရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုနဲ့အာဖရိကကျောင်းသားတွေကိုလူကုန်ကူးတဲ့သတင်းတွေဟာ2023ခုနှစ်လူ့အခွင့်အရေးဆိုင်ရာသတင်းစုတွေထဲပါဝင်ရရှိပါတယ်။ရိုဟင်ဂျာနဲ့မြန်မာဒီမိုကရေစီရေးတက်ကြွလှောက်ရှားသူတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့အတွက် Reuters သတင်းအေဂျင်စီဟာထိတ်တန့်သတင်းစုရပါတယ်။နောက်ဆုံးဖြစ်ထွန်းမှုသတင်းတွေကိုဥဥဖြားဖြားဖော်ပြတဲ့သတင်းစုမှာတော့မြန်မာဆန္ဒပြမှုတွေကိုနှိပ်ကွပ်ခဲ့တဲ့သတင်းတွေရေးသားဖော်ပြမှုနဲ့ Washington Post သတင်းစာနဲ့ Foreign Policy တို့ရရှိသွားပါတယ်ရှင်။